Dan da Kozalele ne di Pianzu Wenji Uamen Usaune Pianzu Nyanyan Phosang Longan Committee Apheru Twisong Suni Ja Le Lu Ti Ya Ba Le Di Ni Suni Wei Ajang Le Pyo Pya Bi Ba Aw Shin
Okay Shin Akhu Di Ni Tamaru Twisong Ya De Ajang Yin Ga Raw Nyin Chen Yi Longan Sin Le Ne Di Ye Lutto Kozale Ye Lutto Ri Ye Akhan Kan Da Bo No A Da Di Go Suni Ja Le Na Bi Yin Nyin Chen Yi Ni Lut De E Longan Sin Le Ri Go Tamaru Suni Ra Bo No
Dana Lutto Kozale Ba Ga Aw Di Ka Ku Dana Di Da မှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ပြပခိုင်နဲ့ပတ်သက်ပြီးဗားရီများတင်ပြခဲ့ကြလဲရှင
့်အဲဝန်ကြီးကလည်းဒီမှာလည်းဖြေပါတယ် Ceasefire Agreement တွေဒီရေးသားနေတဲ့အကျံမရလေးပေါ့နော်အဲ့ဒီအကျံတွေအထဲမှာကတော့အဓိစတွေအကုန်လုံးပါနေပြီးသားပေါ့အဓိကပြဿနာဖြစ်နေတာတက်နေတာချထားရေးပေါ့တက်ကအတီတကြနေရမချထားနိုင်တဲ့အတွက်ကြောင့်မကြာခဏလဲပြဿနာတက်နေရပါတယ်တော့သူတို့တွေဆွေးနွေးရအဓိကအချက်က8ချက်လောက်ပြန်နေခါကြတော့နည်းနည်းလေးတော့ခက်ခဲနေတဲ့အနေအထားဖြစ်နေတယ်ပေါ့နော်တိုင်းနာတွေဒါမှလက်နက်ကင်တွေဒီတိုင်းဖြစ်နေတဲ့ကိစ္စခဏခဏတိုက်ပွဲဖြစ်တာတို့ခဏခဏစီးရဲလှုပ်ရှားမှုဖြစ်တာလို့ဆိုတာဒါကယုံကြည်မှုကိုထိပါစေနိုင်တဲ့လုပ်ရက်တွေဖြစ်တယ်လို့မြင်တယ်လေနော်ဒီရဲ့တိုက်ပွဲတွေစည်ရေလှှရှားမှုတွေကတော့အမြန်ဆုံးရက်တန့်ပေးဖို့ပေါ့ဒီနေ့တင်ပြထားတဲ့အထဲမှာတော့ဒါဆွေးနွေးနေတယ်ဆွေးနွေးတဲ့အပိုင်းမှာလည်းနိုင်ငံတကာတွေမှာလည်းဆွေးနွေးနေတာတောင်မှအောက်မှာကြိတ်ခတ်မှုတို့တိုက်ပွဲတို့တော့ဒါတော့နိုင်ငံတကာမှာလည်းရှိနေတယ်ဒါပေမဲ့အချိန်တွေတော့မြောက်များစွာချော့ချလာပြီပေါ့ဥအောင်မင်းပြောချက်အရဆိုလို့ရှိရင်ဖြူဆိုလို့ရှိရင်3.5ခိုင်နှုန်းလောက်ပဲအဲရှိတော့တာပါဆိုတဲ့အနေအထားလေးတွေတော့ပြောသွားတော့ဗောနော်အဲကျမတို့အနေနဲ့ကအော်တော့တင်ပြတာရှိတော့ဗောနော်ဒီစကွန်တမတရားအတင်းဥပဒေတောင်းဗောနော်မတရားအတင်းဥပဒေကိုကျမတို့ကဖြစ်စေချင်တာက National Ceasefire မလုတ်ချင်မှာဗောမလုတ်ချင်မှာအာဒါမတရားအတင်းဖြစ်ပါတယ်ဆိုပြီးဗောဒီလက်မှတ်သူတို့ဥစားကျညာချင်းခံရတဲ့ဖွဲ့တွေပေါ့နော်အဲ့မှာဒူလက်မှတ်ထိုးထားတာရှိရနေဒီရဲ့ဒီတော်စုအစင်းလက်မှတ်ထိုးထားတဲ့အဖွဲ့16ဖွဲ့ရှိရအဲ့ဒီ16ဖွဲ့ကိုတော့မတရားအတင်းကနေပယ်ဖြတ်ပေးစီချင်တယ်သူတို့ကပယ်ဖြတ်ပေးလိုက်ချင်းအဖြစ်ပေါ့သူတို့ငင်းချဲရေးဖြစ်စင်မှာနိုင်ငံရေးပါတီတွေကကိုယ်စလဲတွေကပြည်သူတွေရော CSO NGO တွေအကုန်လုံးထက်ထက်ဝင်ဝင်အတုခွန်ဆိုင်လှုပ်လာနိုင်မှာအခုအနေအထားခကြတော့သူက National Ceasefire မထိုးခင်မှာသူကလားအဲ့ဒီဥပဒေကိုမပယ်ဖျက်ချင်ဘူးနောက်ပြီးတဲ့အချိန်ကျမှပေါ့ National Ceasefire Agreement လက်မှတ်ထိုးပြီးတဲ့အချိန်ကျမှပယ်ဖျက်မယ်ဆိုတဲ့သဘောထားလေးကိုကျမတွေ့ရတော့ဗောနော်အဲ့ဒီရဲ့အနေအထားလေးကတော့တိတ်မကောင်းဘူးလို့တော့ထင်တာပဲ
ဒီပြောင်စုဝင်ကြီးဦးအောင်မင်းဘက်ကရောအစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့အခုလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဗားရီများအသေးပေးပြောကြခဲ့တာရှိလေ
တို့တို့အနေအထားအနေနဲ့ဆိုတော့ National Ceasefire လို့တဲ့အနေအထားမှာပေါ့နော်ဆွေးနွေးညှိနှိုင်းတာတော်တော်လေးဖြီးရောက်နေပြီပေါ့နော်9500ခိုင်နှုန်းလောက်ရပြီ3000ခိုင်နှုန်းလောက်တော့ကျန်တယ်ပေါ့အဲ3000ခိုင်နှုန်းလောက်လည်းအခုညှိနှိုင်းဆွေးနွေးသေးပေါ့နော်အမလွဲမတွေ့ဒီ2014မှာတော့ National Ceasefire ကိုလက်မှတ်ထိုးလို့ရအောင်လုပ်မယ်2015မှာ Political Dialogue လေးစမယ်ပေါ့အဲ့လိုမျိုးအနေအထားလေးကိုဟိုရှင်းလင်းတင်ပြပါတယ်အဲ့ဒီအချိန်မှာပေါ့နော် Political Dialogue တို့ပါလို့အနေထားရောက်ကြရင်ဒီကလွတ်တော်လည်းပါဝင်ပတ်သက်လာမယ်လွတ်တော်ကိုယ်စားလှယ်တွေလည်းပါဝင်ပတ်သက်လာမယ်ဒီရဲ့ political framework တို့ကိုလည်းလွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းခုကတည်းကသူတင်လေလာထားဖို့တင်နေပေါ့အဲ့လိုမျိုးသင်ပြရတာပါရှင
်ဒီဆိုရတဒန်းအတွင်းမှာတနိုင်ငံလုံးပြစ်ခတ်ရစေးလက်မှတ်ရေးထိုးနိုင်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မယ်လို့ရယူဆပါလားရှင်
ဒီအစိုးရရဲ့တက်တန်းအတွင်းမှာအောင်မြင်ဖို့ဆိုတာကဒီအစိုးရကိုတတ်မတော်ကိုတိုင်းရင်းနှလည်းနဲ့တိုင်းဒီဖက်ကကိုအတုံခွန်ဆိုင်ကလေးလုံမရမယ်ပေါ့နော်အဲ့ဒီမှာတိုင်းရင်းသားလည်းနဲ့တိုင်းတွေအနေနဲ့ကတော့အခုလိုင်းစားမှာဆွေးနွေးနေတယ်ပေါ့လူဆွေးနွေးတာကတော့ဒီက National Ceasefire မှာပါဖို့ကြံတဲ့အချက်တွေကိုအဲဥအောင်မင်းတို့နဲ့နောက်ထပ်ဆွေးနွေးဖို့အတွက်ကိုအဲ့ဒီအချက်တွေကိုဆွေးနွေးမှာပေါ့ဒီအချက်တွေဆွေးနွေးပြီးတဲ့အချိန်ကြာလို့ရှင်သူတို့သဘောတူညီချက်ရပြီဆိုလို့ရှင်တော့ဥအောင်မင်းတို့နဲ့အပြီးဆွေးနွေးပါလိမ့်မယ်သူတို့ဆွေးနွေးပြီးပြီဆိုတဲ့အချိန်ကြာလို့ရှင်တော့ National Ceasefire Agreement ကလက်မှတ်ရေးထိုးနိုင်မဲ့အဆင့်အလောက်အထိရောက်လာလိမ့်မယ်လို့တော့ညွှန်လင့်နေရှင်အဲ့ဒီမှာတက်မတော်ရဲ့မှု6ချက်ကနေအဲဒါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်ကလေးတစ်ခုကိုတော့ကျမကစိုးရိမ်နေပါဖြစ်လို့ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတိုင်းရင်းသားပြည်သူလူထုနောက်ပြီးတိုင်းရင်းသားပါတီတွေကဘယ်လိုရှိဖြစ်ကျမတို့တွေကဒီဖွဲ့စည်းပုံအခြေခံဥပဒေကိုမနစ်တက်ကြတာလေအဲမနစ်တက်တာဖြစ်တဲ့အတွက်ကြောင့်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာပဲလောက်ရမယ်ဆိုလို့ရှိရင်တော့ဒါကတော့ဘလို့မှအစင်မပြေနိုင်ပါဘူး
အခုလိုဖြစ်ကြပြီးတဲ့ဒေါ်နန်းဝါနူကိုကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မကျေးဇူးတင်ပါတယ်